တက္ကရာ2012ခုနှစ်နိုဝင်ဘာလ10ရက်နေ့စနေနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘီမြို့ဓမ္မနန္ဒဝိဟာရအကျောင်းတန်ကြီးမှာဓမ္မနန္ဒဝိဟာရအကျောင်းတန်ကြီးရဲ့ဥသိပ္ပဒါနနာယကဆရာတော်ဘုရားကြီးမြတ်ဥဒိဋ္ဌာယွေကျင့်ပါပြုလုပ်အပ်တော်တတိယကျင့်မြတ်မဂ္ဂဝိပဿနာဒိဋ္ဌံတရားစခန်းပေါ်မှာခဏိပဋိစ္စသမုပ္ပါဒ်တရားတော်များကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလာတော်ကဘုရားရှင်ကရောမြတ်ကြီးတောင်းထိပ်ပြုမှုစေတုံကြောင့်တော်မှာသရဲသောတော်မူနေတဲ့အချိန်ခါမှာတောင်းထိပ်မြို့တော်တွင်ကတရားလာရောက်နှာဟုကြတယ်တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်တို့သောတာပတ္တိမညံသကရာဂามိမညံအနာဂามိမညံအရဟတမညံများအတိအတိရရှိတော်ကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်တို့သောတာပတ္တိမညံများယနေ့ရပါစေသကရာဂามိမညံများယနေ့ရပါစေအနာဂါမိမညာများယနေ့ကြပါစေအရဟတမိညာများယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသမီးအစီအစဉ်ကိုစတင်မှာဖြစ်ပါလေ။ယောဂီပေါင်းတော်ကောင်းတို့ပဋိစ္စသမုပ္ပတ်တရားဆိုတာအကြောင်းနဲ့အကျိုးကိုပြတဲ့တရားပါတရားရတယ်အကြောင်းနဲ့အကျိုးကိုပြတဲ့တရားเนาะလောကကြီးမှာဖြစ်နေတဲ့ဖြစ်စဉ်အလုံးဟာအကြောင်းမရှိပဲဖြစ်တာတစ်ခုမှမရှိဘူးအလုံးသည်အကြောင်းကြောင့်ဖြစ်နေတဲ့အကျိုးတရားတွေကြီးပဲအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားမှုအဲ့ဒီအကျိုးတရားကိုဘယ်လိုခေါ်လဲပဋိစ္စသမုပ္ပါတရားလို့ခေါ်တယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးကဒီပဋိစ္စသမုပ္ပါတရားတော်ကိုစင်ញံနှလုံးသွင်းရင်းနဲ့ဘုရားဖြစ်တော်မူလာခဲ့တာ။ဘယ်တော့ကစင်ញံတာလဲ။ဘုရားဖြစ်မဲ့နေ့ညမှာတက္ကရတရား3ခုနဲ့ကဆောင်လာပြည့်နေ့ညပဲနေလေကဆောင်လာပြီနေညเนาะတက္ကရာအဖြစ်ပြောရင်တရား3တက္ကရတရား3ဆိုတော့နည်းလာကြည်လားဒီလိုထင်ရှားရှိတာပေါ့တက္ကရဖြူတယ်ဆိုတာရှိတာပေါ့เนาะယခင်တုန်းကရှိခဲ့ဖို့တဲ့တက္ကရကနန်းနေသိမ့်များလုံးအကြည့်လို့ဘိုးတော်ဧဇနမင်းကြီးရဲ့လက်ထက်မှာတက္ကရတိဖြိုလိုက်တာတက္ကရတိဖြိုပြီးတော့တစ်ကနေစာကြီးတွက်တာဘိုးတော်ဧဇနမင်းအဲဒီဘိုးတော်ဧဇနမင်းလက်ထက်မှာတက္ကရတိဖြိုလိုက်ပြီးတော့မှအစကနေပြန်ရေးတွက်တာတက္ကရအစ်စ်ပြန်ရေးတွက်တာအဲဒီရေးတွက်တဲ့တက္ကရအစ်စ်နဲ့ပြောရင်တရားနဲ့တောက်ကိုနဲ့လာအဖြစ်ကဆောင်လာပြည့်ညအဲ့ဒီအချိန်မှာစင်ញံနှလုံးသွင်းတော်မူခဲ့တာအဲ့ဒီနေ့မှာအဲ့ဒီနေ့မတိုင်ခင်ဖရာလောင်းသိတတ်တာမင်းသားတော်ထွက်လာခဲ့တယ်တော်ထဲမှာဒေါက်တာစရိယာကျင်လာခဲ့တယ်တော်ထွက်တာကလွန်ခဲ့သောနှစ်ပေါင်း6နှစ်ကတော်ထွက်လာခဲ့တာเนาะအခုဖျားဖြစ်တာကသက်တော်35နှစ်ဒီတော့6နှစ်တော့ရင်တော်ထွက်တာကသက်တော်29နှစ်သက်တော်29နှစ်မှာတော်ထွက်လာခဲ့တာသက်တော်29နှစ်မှာတော်ထွက်ပြီးတော့တော်ထွက်တော့တော်ထွက်တယ်ဆိုတာဘာလို့တာလဲတော်ထွက်တယ်ဆိုတာက သူ့ရဲ့မိသားစုတွေကိုစုံပြီးတော့တောထဲမှာသွားပြီးတရားအားထုတ်တာအဲ့ဒါကိုတောထွက်တယ်လို့ခေါ်တယ်နော်အဲ့ဒါမိသားစုတွေမကဘူးသူကြတော့သူပိုင်တဲ့ထင်းနဲ့စီစဉ်အလုံးကိုစုံသွားတာရှိုးကြီးလေးလုံးအပါဝင်သူကအဲ့ဒီချိန်ကရှင်မင်းအဖြစ်နဲ့ထင်းနဲ့စီစဉ်ဆက်ခံခွင့်ပေးထားတာတော်တော်ရဏမင်းကြီးကအဲ့ဒါတွေအားလုံးသူစွန့်ပစ်ခဲ့တယ်။ဒါလည်းစွန့်၊မရလည်းစွန့်၊ပစ္စည်းတွေလည်းစွန့်အားလုံးစွန့်ပြီးတော့တော်ရမှာသွားပြီးတော့တရားထုတ်တယ်။အဲ့ဒါကိုတော်ထုတ်တယ်လို့ခေါ်တယ်။ဘယ်နှစ်နှစ်အားထုတ်ရလဲ ?6 နှစ်အားထုတ်ရတယ်။6နှစ်အားထုတ်ရတယ်ဆိုပေမဲ့လည်းပဲစောစောတုန်းကအားထုတ်ခဲ့တဲ့တရားတွေကမှန်ကန်တဲ့တရားတွေမဟုတ်ခဲ့ဘူးမှန်ကန်တဲ့တရားဆိုတာကလည်းပဲဘယ်လိုမှသိကြတာမဟုတ်ဘူးဖျားပွင့်လာမှမှန်ကန်တဲ့တရားကိုသိတာဖျားမပွင့်ခင်ကဘယ်လိုမှမှန်ကန်တဲ့တရားကိုသိတယ်လို့မရှိဘူးအဲဒီတော့ဘယ်လိုကိုလိုက်မေးလိုက်မေးမှန်ကန်တဲ့တရားဘယ်လိုမှမပြောနိုင်ဘူးအဲ့ဒါကြောင့်မို့လို့ကိုယ့်အနေကိုစမ်းစမ်းစမ်းစမ်းနဲ့ပေါ့လေကိုထရံမြန်လေးတွေစူးစမ်းပြီးတော့ကြင့်ကြည့်တယ်ကြင့်ပေမဲ့အရာမရောက်ဘူးပင်မန်းရုံပဲရှိတယ်ပင်မန်းတာပဲဖတ်တယ်နည်းရွေချက်မပေါရောက်ခဲ့ဘူးအဲ့ဒါကြောင့်အဲ့ဒီလုပ်ငန်းကိုဒုက္ခရစရိယာလို့ခေါ်တယ်ဒုက္ခရစရိယာဆိုတာကအင်မတန်ခက်ခဲတဲ့အကျင့်တွေကိုပြောတာအဲ့ဒီခက်ခဲတဲ့အကျင့်တွေကိုမှန်ရမ်းပြီးတော့6နှစ်တိုင်တိုင်ကျင့်လာခဲ့တယ်။သူလိုချင်တဲ့နိဗ္ဗာန်ရသလားပြီးတော့မရပါဘူး။သူလိုချင်တဲ့နိဗ္ဗာန်မရအောင်။နောက်ဆုံး6နှစ်ပြည့်တော့မှဒီတိုင်းနေလို့တော့မဖြစ်တော့ဘူးဆိုပြီးတော့အာထုပ်ဝအာထုပ်နေလမ်းစဉ်ပြောင်းလိုက်တာ။ပြောင်းလိုက်တော့ဘလို့ပြောင်းရသလဲ။6နှစ်လုံးလုံးကျင့်ခဲ့တာကအစံကရင်ကခံပြီးတော့ကျင့်ခဲ့တာနော်ပထမတောဓမ္မတရားထုတ်တဲ့ပုဂ္ဂိုလ်တွေရထုံးစံအတိုင်းဆုံးကထွက်စားတာပေါ့လေယန္တိချုပ်ဆက်အိမ်ဒီမှာသွားပြီးတော့အလုခံပြီးစားနောက်ပိုင်းအလုမတောင်းအလုခံတော့မထွက်တော့တော်ရဲမှာရှိတဲ့သိမြင့်သိကိုသိဖို့တွေကိုပဲရှာဖွေပြီးတော့စားတယ်။နောက်ပိုင်းအဲ့ဒီလိုရှာဖွေစားရတာကိုဒုက္ခများတယ်ထင်ပြီးတော့သိမြင့်တပင်အောက်မှာထိုင်ပြီးတော့အဲ့ဒီသိပင်ကကြွေကြတယ်။အသီးအရွက်တွေကိုပဲစားတယ်။အသီးကြွေအသီးစားပေါ့အရွက်ကြွေအရွက်စားပေါ့။နောက်ပိုင်းအဲ့ဒီလိုအသီးတွေရွက်တွေလိုက်ကောက်ပြီးစားရတာတော့မှပင်မန်းလို့ပင်မန်းတာတော့မဟုတ်ဘူးပေါ့လေတရားအထုတ်နေတဲ့ပုဂ္ဂိုလ်ဆိုတော့တရားအလုတ်ပြတ်ပါဆိုလို့ပေါ့နော်သူကတရားကိုအချိန်ပြည့်အထုတ်ချင်တာကိုအဲ့တော့ဒီတိတိသေးဥတွေကိုလိုက်ပြီးတော့ရှာဖွေနေရတာဟာတရားအလုတ်ပြတ်တယ်ဆိုပြီးတော့လိုက်မရှာတော့ဘဲနဲ့တမလကွေထိုင်ပြီးတော့လက်တကန်းအတွင်းရောက်လာတဲ့တိရွတ်တိတိတွေကိုပဲစားမယ်လို့အဲ့ဒီလိုအတိတ်ထင်လိုက်တာအဲ့ဒီလိုလက်တကန်းအတွင်းမှာရှိတဲ့တိရွတ်တွေတိတိတွေလှမ်းယူပြီးစားတာတော့မှစားနေရတာဟာအလုတ်ပြက်လို့တရားရှိမှချင်းပြက်လို့အဲ့ဒါတော့မှမစားတော့ဘဲနဲ့အစာလုံးဝမစားပဲရေလုံးဝမတောက်ဘဲနဲ့ကျင့်ကြတာလူတကာကျင့်နိုင်ခဲ့တဲ့အကျင့်ကိုကျင့်တာမို့လို့ခဲရင်တဲ့အကျင့်ကိုကျင့်တာမို့လို့ဒုက္ခရစရိယာလို့ခေါ်တယ်ပြုတ်နိုင်ခဲ့တဲ့အလုပ်ကိုလုပ်တာဒါကဒုက္ခရစရိယာအဲ့ဒီလောကလည်းပဲအမြဲတမ်းပင်မဆင်းရဲလုံးအားကြီးတယ်အကျိုးတရားမှုမရှိဘဲနဲ့ကိုယ့်ကိုညှင်းဆဲတဲ့သဘောဖြစ်လို့အတ္တကိလမထနိယောဂလို့ဒီလိုခေါ်တယ်ပင်မဆင်းရဲလုံးအာကြည့်လို့ဒုက္ခရစရိယကိုယ့်ကိုယ်ကိုညှင်းဆဲတဲ့အတိတ်ပဲရှိလို့ဒါလည်း အတ္တကိလမထအတ္တဆိုတာကမိမိကိုယ်ကိုကိလမထကနှိမ့်ဆက်တာအနေယောဂကအကျင့်ကိုယ်ကိုယ်ကိုနှိမ့်ဆက်တဲ့အကျင့်နော်အဲ့ဒီအကျင့်ကိုကျင့်တာအဲ့ဒီတော့စာရိမာတော့ဒုက္ခစရိယာအကျင့်ကို6နှစ်တိုင်တိုင်ကျင့်တယ်လို့ဒီလိုဆိုတယ်တကယ်တမ်းကျတော့စပြီးတော့ကျင့်စဉ်တုန်းကတော့ဒီလောက်ခက်ခဲတဲ့အကျင့်မဟုတ်ပါဘူးခုနပြောသလိုစင်ငယ်စင်ငယ်စင်ငယ်နဲ့တဖြည်းဖြည်းနဲ့ပင်မစင်ရခံပြီးတော့ကျင့်လာခဲ့တာအဲဒါကြောင့်ဒုက္ခစရိယာအစစ်ကတော့6နှစ်မပြည့်ပါဘူး6နှစ်မပြည့်ပါဘူးစပြီးကျင့်တဲ့အချိန်ကနေပေါင်းလိုက်ရင်တော့6နှစ်ပေါ့အဲဒီလို6နှစ်ကျင့်ပြီးတဲ့အခါကျတော့မှဒီကျင့်စဉ်ငါအစွမ်းကုန်ကျင့်ခဲ့ပြီးပြီဒါပေမဲ့ငါလူချင်းနဲ့နိဗ္ဗာန်မဖို့မရဘူးဒီတော့ဒီจิตစဉ်ဟာငါအတွက်နိဗ္ဗာန်မဖို့ရဖို့ဘယ်လိုမှမနည်းစပ်နိုင်ဘူးလို့အဲ့ဒီလိုသဘောပေါက်တဲ့အတွက်အဲ့ဒီจิตစဉ်ကိုစွန့်ပြီးတော့ဆုံးခံပြန်ထွက်ပြီးတော့ဆုံးပြန်ဖုံးပေးပြီးတော့จิตစဉ်ကိုပြောင်းလိုက်တာဆိုတော့အတ္တကိလမထနဲ့ယောဂအကျင့်ကိုဆုံးလွတ်လိုက်တာပေါ့လေ။အဲဒီလိုဆုံးလွတ်လိုက်ပြီးတော့ဆံငံထွက်ဆံငံထွက်ရသမျှအစာအာဟာရလေးတွေနဲ့တင့်တင့်မြတ်တာအာခုံမလာလေးပြန်ပြည့်အာခုံမလာပြည့်စုံသွားတဲ့ဆိုစိတ်ကတ္တကလေးကလည်းကြည်လင်လာတာပေါ့လေ။အဲဒါက6နှစ်ပြည့်ပြီးမှဖြစ်လာတဲ့အဖြစ်ပေါ့။အဲဒီလာပိုင်းအတွင်းမှာပဲအသားရည်ကလေးတွေကြည်လင်လာတယ်။အုံနောက်ကလေးတွေပြန်ကြီးလာတယ်အောင်နောက်ကြည်လာတဲ့အခါကျတော့အသေးလေးတွေကလည်းခါတိုင်းနဲ့ပူထူလာအဲဒီတော့မှကဆုံလာပြင်းနေရောက်တဲ့အခါမှာထူးခြားသောအိမ်မကြီး၅မျိုးဘယ်လိုမျိုးလဲထူးခြားသောအိမ်မကြီး၅မျိုးမြင်မဲ့တယ်အဲဒီလိုထူးခြားသောအိမ်မကြီး၅မျိုးမြင်မဲ့တဲ့ညမှာမနေ့မိုးလင်းတဲ့အခါကျတော့ဒီမကြီးတွေဟာငါ့အတွက်ထူးခြားတယ်တခါမှဒီမမျိုးမမက်ခဲ့ဘူးဒီနေ့တော့ဧကမုချာငါဖျားဖြစ်မှာပဲလို့သူ့ကိုယ်သူနမိတ်ဖတ်တာပေါ့လေဧကမုချာဖျားဖြစ်မယ်လို့သူ့ကိုယ်သူယုံကြည်မှုရှိလာတယ်အဲ့ဒါရက်ကပဲရက်ရောက်သွားပြီလဲဆိုတော့ကဆုံလာပြင်းနေရပါပြီ။အဲဒီကဆုံလာပြင်းနေရောက်တော့မနဲ့စောစောအိယကထလာလာဆန်းဆန်းပါပဲ။အိမ်မက်တွေကိုပြန်သုံးသက်စေခြင်းနှလုံးသွင်းကိုကိုကိုဘသားကနမိတ်ဖတ်ပြီးတော့ငါတို့ဒီနေ့ဖျားဖြစ်မနဲ့တူတယ်။ဖျားဖြစ်ဖို့တည်ကြနေပြီ။စိတ်ချယုံကြည်စွာနဲ့ပဲ။ခါရဲဆုံးကကြွနေကြနေရာကိုသူကြွားလာကြွားလာရင်းနဲ့အဲ့ဒီရွာကိုသွားဖို့စောသေးတယ်ဆိုပြီးတော့ရွာပြင်ဘက်ကညောင်မင်းကြီးတပင်အောက်မှာဝင်ထိုင်တယ်။ဘာရွယ်ချက်နဲ့မှမဟုတ်ဘူးအချိန်စောသေးလို့ဝင်ထိုင်တာ။အဲ့ဒီအချိန်မှာပဲမနဲ့စောစောရွာထဲကတထေသမီးတယောက်သူဇာတာလို့ခေါ်တယ်။သူဇာတာကလည်းနှစ်စဉ်နှစ်တိုင်းကဆုံလာပြီနေ့မနက်မှာဒီညောင်မင်းကြီးမှသွားပြီးတော့ပူဇော်တဲ့အလေးထားရှိတယ်။ဘာဖြစ်လို့ပူဇော်တယ်လဲ?သူဟာတာယောက်ျားမွေးထားတယ်။တာယောက်ျားမွေးလာတဲ့အချိန်မှာမမွေးခင်ကကလေးမရ။ကလေးမရတော့ဒီညောင်မင်းကြီးမှသွားပြီးတော့ရုပ်ကစွန်းတဲ့မင်းကြီးစီမှာတာစုပန်တယ်။တာစုပန်နေတော့မှပဲပရိသတ်တွေရလာတဲ့အခါကျတော့ဩဒီညောင်မင်းကြီးကယောဂစုကအိမ်မက်တန်တကိုးကြည့်တာပဲဆိုပြီးတော့သူသားကလေးမွေးဖွားပြီးတဲ့နောက်နှစ်စဉ်နှစ်တိုင်းကဆုံလာပြီနေ့ရောက်တိုင်းရောက်တိုင်းညောင်မင်းကြီးမှတော့ပြီးတော့ပူဇော်တဲ့အလေးထားရှိတယ်ဒီနေ့မှလည်းပဲညောင်မင်းကြီးမှတော့ပြီးတော့ပူဇော်မယ်ဆိုပြီးတော့ညကလေးကတည်တည်ချက်ချဝိုင်းဝန်းကိုကြီးပြီးတော့ချက်ပြုတ်ပေးလိုက်တဲ့ကနနုဇံအဲ့ဒီကနနုဇံကိုရင်မပိုက်ပြီးတော့ညောင်မင်းကြီးစီကိုရောက်လာညောင်မင်းကြီးစီကိုရောက်လာတော့မြတ်စွာဘုရားဖခင်လောင်းကြီးကိုသွားတွေ့တယ် ။အော်နှစ်စဉ်နှစ်တိုင်းတုန်းကညောင်စောင်းတက်ကြီးကရုပ်ကစိုးကြီးကကိုယ်တိုင်ကိုယ်ထင်ပြပြီးတော့လူမခံဘူး။ဒီနှစ်ကြာမှာကိုယ်တိုင်ကိုယ်ထင်ပြပြီးတော့လူခံတယ်။ဝန်တာလိုက်တာ၊ကျေးဇူးတင်လိုက်တာ။အဲ့ဒါနဲ့အနာကပြီးတော့ပါလာတဲ့ခဏလူစားကြအိန္ဒိယလူမျိုးတွေမှာမနေ့စောစောဆိုရင်သုံးဆောင်တတ်တဲ့အလေးထားရှိပါတယ်။နှုတ်ကနာဇံဆိုတာနှုတ်နဲ့ရည်နဲ့ထည့်ပြီးတော့ပြစ်ပြစ်ကလေးချက်ထားတာအွန်ထမင်းလိုဟာမျိုးပေါ့။အဲဒီနှုတ်ကနာဇံကိုညောင်ပင်ဆောင်နမင်းကြီးကိုသွားပြီးတော့ပူဇော်တာ။သူစိတ်ထင်ကားတော့ညောင်ပင်ဆောင်နမင်းကြီးရောက်ကစိုးကြီးဟာကိုယ်တိုင်မြဝါထင်တယ်အပူဇော်ခံတယ်လို့ဒီလိုထင်တာပေါ့တကယ်ကြတော့ယောက်ျောက်ကစုံမဟုတ်ပါဘူးမြတ်စွာဘုရားသခင်ကတော်မြတ်ကြီးကိုယ်တိုင်လာပြီးတော့သတင်းတောင်းတာအဲ့ဒီတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးရဲ့အလောင်းတော်ကြီးပေါ့လေအလောင်းတော်ကြီးကလည်းဒီနေ့မှဘုရားဖြစ်မယ်ဆိုတော့ရုပ်ဆင်းရကလည်းအမတန်ကြည်လင်းနေတာစိတ်ဓာတ်ကလည်းအမတန်ခွန်အားတွေပြည့်နေတာရှိရှိလန်းလန်းဖြစ်နေတော့ကြီးညိုစရာသိတ်ကောင်းတာသိတ်ကောင်းတယ်ဆိုပေမဲ့အသေးအဖြစ်သိမကြည့်သေးပါဘူးဒေချင်ကြတော့ဘယ်လောက်လဲ35နှစ်ပဲရှိပါသေးတယ်အရွယ်ကောင်းပေါ့နော်အစာဟာရတွေပြန်စားထားတာခွန်အားပလတွေကလည်းပြည်စုံအသားရည်တွေကလည်းကြည်လင်းတော့အရွယ်ကောင်းပေါ့အင်မတန်သတ်ပဲတဲ့ကြီးညိုစရာကောင်းတဲ့အသွင်သဏ္ဍာန်နဲ့အပူဇော်ခံနေတယ်အဲ့ဒါကိုသူဇာတာတထေသမီးကညောင်ပင်ဆောင်နမင်းကြီးကိုယ်တိုင်ကိုထင်ပြပြီးတော့အပူဇော်ခံတယ်လို့အဲဒီလိုသဘောထားပြီးတော့ပါလာတဲ့ကနာနုဇွမ်းတွေတော့ပြီးတော့ကတ်တာပေါ့လေအဲဒီလိုကတ်တဲ့အခါကျတော့ဖျားလောင်းကစဉ်းစားတယ်အရင်နေ့တွေတုန်းကအာဟာရဘောဇင်ဒီလောက်မြန်မာစားစားမရှိခဲ့ဘူးခဏအဟာရဘောဇင်ကလည်းအလုံးလောက်ခဏိကလည်းငါဖျားဖြစ်မှာအဲ့ဒီတော့ဒီကနာလူစားကအကုန်ပဲဖုံးပေးလိုက်တော့မယ်အကုန်ဖုံးပေးလိုက်ပြီးတော့ဖျားကဒီနေ့ဖြစ်ခြင်းနဲ့ဖြစ်မယ်မဖြစ်ခြင်းနဲ့မဖြစ်ဘူးအကယ်၍မဖြစ်ခဲ့ရင်လည်းပဲထရန်ကလည်းမထားတော့ဘူးဆိုပြီးတော့တဝါကြီးဖုံးပေးပလိုက်တာပေါ့လေအဲဒီလိုတဝါကြီးဖုံးပေးတဲ့ဖုံးပေးခြင်းကို49လို့ဖုံးပေးတယ်လို့စာရင်းမှာလို့ဆိုရှိတယ်အဲဒီလိုဖုံးပေးပြီးတဲ့အခါကျတော့သုဇာတာသတိသမီးကလည်းညောင်မင်းသောနမင်းကြီးကိုယ်တိုင်လာပြီးတော့လှူခံတယ်ဆိုပြီးတော့ဝမ်းမြောက်ဝမ်းသာသိဖြစ်သွားတာပေါ့ဝမ်းမြောက်ဝမ်းသာတွေဖြစ်ပြီးတော့မျိုးရဲကိုရွာရဲကိုပြန်သွားဖျားလောင်းကြီးကလည်းအရိကနာနုဇာနေဖုံးပေးဖုံးပေးသုံးဆောင်ပြီးတော့အမနေမဝေးမှာရှိတဲ့နေရင်စရာမြစ်ကိုကြွသွားတယ်ကြွသွားတာကသူကသိကျင်တာလေးတခုရှိတယ်အဲ့ဒါကဘာလဲဆိုရင်တပိတ်ကိုပါလာတဲ့ရှုခွက်ဆိုတဲ့တပိတ်ကြီးကိုရေထဲမှာမျောမယ်အဋိဌံပြီးမျောမယ်ကနေ့ငါသည်ဖျားဖြစ်မယ်ဆိုရင်ဟောဒီရွှေခွက်သည်အညာတို့အထက်တို့ဆန်တဲ့ပါစီတာဖြစ်ချောင်ဖြစ်ခဲ့ပေါ့နော်တကယ်တမ်းကျတော့ရေတို့မြည်ဒီမှာဘယ်ကိုစီလဲအောက်ဖက်ကိုပဲစီတာကိုအဲ့ဒါကိုသူကအထက်ကိုဆန်တဲ့ပါစီတာဆိုတော့ဖျားဖြစ်မယ်သာဧကမှန်ရင်သူ့အဋ္ဌထံအတိုင်းဟောဒီရေဒီအထက်ကိုဆန်တဲ့လိမ့်မယ်ဆိုတဲ့ယုံကြည်ချက်ပေါ့ဟုတ်လားအဲ့ဒီယုံကြည်ချက်နဲ့ရှုခွက်ကိုမျောလိုက်တာဟာသူထင်းတဲ့အတိုင်းပဲရှုခွက်ဟာပြောရပါလေအထက်ဘက်ကိုဆန်သွားတယ်အောက်ကိုမဆုံဘူးအထက်ကိုဆန်လာဒီတော့လုပ်ငန်းတစ်ခုလုပ်တဲ့နေရာမှာဒီလုပ်ငန်းအပေါ်မှာကောင်းတဲ့လုပ်ငန်းလည်းဖြစ်မယ်အဲ့ဒီလုပ်ငန်းအပေါ်မှာလည်းစိတ်ဝင်စားတယ်လုပ်နိုင်မယ်ဆိုရင်အဲ့ဒီလိုပြုတ်လို့တဲ့ပုံကိုရဲ့ဆုံးဖြတ်ချက်စိတ်နေစိတ်တက်ကအင်မတန်ကိုပဲပြင်းထန်တယ်။အဲဒီလိုပြင်းထန်တဲ့အတွက်သူဆုံးဖြတ်သည့်အတိုင်းသူစိတ်ကိုယ်သည့်အတိုင်းရှုခွက်ဟာ အထက်ကိုဆက်ဆက်မိမိဆန်တက်သွားတာဟာတခါလဲဘာပြောကောင်းမလဲထပြီးလက်ခမုန်းခတ်တာပေါ့နော်ငါထင်တဲ့အတိုင်းပဲကနေ့တော့ဧကံမုတ်ချဖျားဖြစ်တော်မယ်ဧကံမုတ်ချဖျားဖြစ်တော်မယ်ဆိုပြီးဝမ်းမြောက်ဝမ်းသာစွာနဲ့နေနေတဲ့မြေကမ်းမကနေကုန်းဘုံကိုတက်လာတာကုန်းဘုံကိုတက်လာပြီးတော့ဒေဒေသရာမြေရဲ့တစ်ဖက်ကမ်းညောင်မင်းအုပ်အုပ်ရှိတဲ့နေရာရောက်သွားတာဒီနေရာလေးကတော့ဒေါရိတောင်ရွက်ကလေးကလည်းရှိတယ်သရောဇနီသတင်းတောင်းတဲ့နေရာကလေးပဲကောင်းလိုက်တာဆိုပြီးတော့နှီးစက်တဲ့ညောင်မင်းကြီးတပင်အောက်မှာဝင်ပြီးတော့ထိုင်ပြီးတော့တရားထုတ်အဲဒီလိုအားထုတ်တဲ့အခါကျတော့အခင်းကသူကပါမလာဘူးတောင်းတဲ့နေတဲ့ပုဂ္ဂိုလ်ပဲအခင်းရှိပါမလားမရှိဘူးအဲ့တော့သူခင်းညင်တယ်အခင်းကလေးတွေကိုလိုချင်တယ်ခိုကြီးသေးကြီးကြီးနေရကနေပြီးတော့မြတ်ထန်းသမားတယောက်သူ့နာမည်ကသုထိယလို့ခေါ်တယ်အဲ့ဒီမြတ်ထန်းသမားတယောက်ကမြတ်တီဟိုဘက်ဒီဘက်ထုံကြီးတွေနဲ့ထမ်းလာတာအဲ့ဒါကိုသူကသွားလှူခါလာငါကွာဒီနေရာမှာတရားထိုင်မှုအတွက်အခင်းမရှိဘူးအဲ့တော့မင်းမြတ်တီကိုအခင်းဖြစ်နေလှူပါဆိုပြီးတော့အလုခံတဲ့အခါကျတော့သုတ္တိယဆိုတဲ့မြတ်ထသမားကဘယ်နှဆုပ်လူကလဲရှစ်ဆုပ်နော်ရှစ်ဆုပ်ဆိုတာကတကယ်တမ်းပြောကြဆိုဆိုရင်ဒီတဲ့လက်နဲ့ကန်ပြီးတော့ဆုပ်လိုက်တဲ့အဆုံမျိုးမဟုတ်ဘူးအဖျားကနေကန်လိုက်တာအဖျားကနေဆုပ်ကန်ပြီးတော့ဆွဲယူလိုက်တဲ့အခါမှာအဖျားကသာနည်းနည်းလေးလို့ထင်ရပေမဲ့အရင်ပိုင်းနေပါလာတဲ့အခါကျတော့မနည်းဘူးအဲ့ဒါကသူကဖြတ်ခက်လိုက်တယ်ဖြတ်ခက်လိုက်တာအထူးကြီးဖြစ်သွားတာပေါ့လေအဲ့ဒီတော့ကြာကြာထိုင်နိုင်ဖို့ရန်အတွက်ကထိုင်ခြင်းအရိယာပုဂ္ဂိုလ်ပြုပြင်ဖို့လိုတယ်ကိုယ်ထိုင်မဲ့နေရာကလေးတွေကိုပြုပြင်ဖို့လိုတယ်နော်ကြာကြာထိုင်နိုင်ဖို့ရန်အတွက်အခင်းကလေးတွေလည်းခင်းဖို့လိုတယ်ဆိုတဲ့တာရကပေါ့ဟုတ်လားအဲ့ဒီတော့မြတ်ထန်းသမားလှူတဲ့မျက်ရှိဆက်ကိုကျက်ဖြတ်စာရီမာတော့အဲ့ဒီလိုကျဲဖြန့်တဲ့အချိန်မှာပဲပလင်ပေါက်တယ်လို့အဲ့ဒီလိုဆိုကြတယ်ဒါကတော့ဘလို့ပုံစံမျိုးနဲ့ပေါက်တယ်ဆိုတော့တိတိကျကျတော့မသိဘူးပေါ့လေပလင်ပေါက်တယ်လို့ပဲဒီလိုပဲစာထဲမှာဆိုပါတယ်အဲ့ပလင်စရဘလို့ဟာမျိုးနဲ့ဆိုရင်ဖိုင်နံပရိသတ်တည်းပလင်စရာဘလို့ဟောခေါ်တာလဲတမလင်ကိုထန်လို့ရလောက်တဲ့အခင်းတစ်ခုပေါ့ဟုတ်လားအဲ့ဒါကိုပလင်လို့ခေါ်တယ်နော်ဘုန်းကြီးတို့တမလင်ကိုထန်လို့ရတဲ့အခင်းကလေးကိုပလင်လို့ခေါ်တယ်နော်ပလင်လို့ခေါ်တယ်တစောင်းလှဲပြီးတော့အဲ့လိုရလောက်တဲ့အခင်းကလေးကိုတော့ဘုံလျော်လို့ခေါ်ခါဆန့်ပြီးတော့အဲ့လိုရလာတဲ့အခင်ကတော့ညောင်ဆောင်လို့ခေါ်တယ်အခေါ်လေးတွေကွဲတယ်အဲ့ဒီတော့ဒီနေရာမှာစာကပလင်ပေါက်တယ်လို့ဒီလိုဆိုတယ်ပလင်ပေါက်တယ်ဆိုတော့ဒီပလင်ဒီအိပ်ဖို့လားထိုင်ဖို့လားထိုင်ဖို့ဖြစ်သွားတာပေါ့နော်ခုနတုန်းကပြောတဲ့ဘုံလျိုးတို့အင်းပြင်းတို့ညောင်ဆောင်တို့အဲ့ဒါဆိုလို့ရှိရင်ထိုင်လို့လည်းရတယ်အဲ့လိုလည်းရပလင်စရာကတော့အဲ့လိုမရဘူးဘာလို့ဖို့ပဲရလဲထိုင်ဖို့ပဲရတယ်အဲ့တော့ထိုင်ဖို့ရတဲ့အတွက်ပလင်တစ်ခုပေါ်ပေါက်လာတယ်မြတ်စွာဘုရားရဲ့တကူတော်ကြောင့်အဲ့လိုစာရီမှာဆိုပါတယ်အဲ့ဒီမှာထိုင်ပြီးတဲ့အခါကျတော့ဘာတွေလုပ်တယ်လဲတရားရှုတာပေါ့နော်မြတ်စွာဘုရားတရားရှုတော့ဘယ်ကနေစရှုလဲအာနာပါနဘယ်ကနေစရှုလဲအာနာပါအာနာပါနဆိုတာဘာပြောတာလဲဝင်လေထွက်လေကိုပြောတာဟုတ်လားဝင်လေទីလိုက်တယ်ထွက်လေទីလိုက်တယ်ဝင်လေទីလိုက်တယ်ထွက်လေទីလိုက်တယ်အဲ့တော့ဝင်လေနဲ့ထွက်လေနဲ့အသိနဲ့ဆိုတော့ဘလူကရောက်လာဝင်လေထွက်လေကရုပ်ပေါ့နော်သိတာက နံပေါ့နော်အဲ့ဝင်နေထွက်နေကယုတ်ပြီးတာကနံအဲ့တော့ဝင်နေထွက်နေသည်ယုတ်တော့ယုတ်ပါပဲဒါပေမဲ့အကောင့်တည်းရှိသလားမရှိဘူးလားလေသည်အကောင့်တည်းရှိသလားမရှိဘူးလားအရာဝတ္ထုတစ်ခုအနေနဲ့ရှိသလားမရှိဘူးလားအရာဝတ္ထုအနေနဲ့မျက်စိနဲ့မြင်ရလောက်တဲ့ပုံမှန်သဏ္ဍာန်တော့မရှိတာမှန်တယ်ဒါပေမဲ့လည်းပဲတဘာဝတော့မဟုတ်ဘူးအကောင့်ထဲပဲဟုတ်လားအကောင့်ထဲတစ်ခုပဲအကောင့်ထဲတစ်ခုပဲဆိုတော့ပညာပေါ့ဟုတ်တယ်မလားပညာပေါ့နော်တဘာဝကပရမတ်အကောင့်ထဲကပညာတဘာဝကပရမတ်လေသည်ပညာပရမတ်မဟုတ်ဘူးညပရမတ်ကဘယ်လိုဖြစ်မလဲလေကိုပညာလို့ခေါ်ရင်ပရမတ်ကဘယ်လိုဖြစ်လေရဲ့တဘာဝလေးပေါ့နော်လေမှာဘာတဘာဝရှိလဲတွန်းတဲ့သဘောတော့ထောက်ကန်တဲ့သဘောတော့ဟုတ်တယ်မလားအမှားအပြင်ဘက်ကိုထွက်လိုက်မယ်ဆိုရင်လေကကိုယ့်ကိုလာတိုးတာကိုတိုးတဲ့တွန်းတဲ့သဘောလေမှာမရှိဘူးလားရှိရှိတယ်နော်လေကတွန်းတယ်တိုးတယ်တွန်းတဲ့သဘောတိုးတဲ့သဘောဒီပါလေလေရဲ့သဘောဒီလိုဆိုရင်တွန်းတဲ့တိုးတဲ့သဘောကသဘာဝလေကပညာဒီလိုပြောမှာပေါ့နော်လေကပညာတွန်းတဲ့တိုးတဲ့သဘောကသဘာဝပရမတ်ဟလာဒီအာနာပါနကမ္မထံကိုစီဖြန်းတဲ့နေရာမှာကပြောကြည့်တာလေကိုသိနေခြင်းသည်ပညာကိုသိတာလားပရမတ်ကိုသိတာလားစဉ်းစားကြည့်နော်ဘာကိုသိလဲပညာကိုသိတာလေဆိုတဲ့နာမည်ပညာသမထတဲ့အရာကြီးကိုသိနေတာနော်ปรมัตถ์ကိုသိဖို့ဆိုရင်ဘယ်လိုကြည့်မှဘယ်လိုမြင်မှปรมัตถ์ကိုသိမလဲတွန်းသဘောတိုးသဘောလေးရေရှားတဲ့သဘောလေးမြင်တဲ့သဘောလေးအဲ့ဒါတွေအားလုံးကဘာလဲปรมัตถ์ဘယ်လိုရဲ့သဘောလဲလေးရဲ့သဘောမတူဘူးဒီတော့လေးကိုကြည့်နေရင်အာနာပါနာတော့မဖြစ်ဘူးလားဖြစ်တယ်နော်အာနာပါနာဆိုတာဘာပြောတာလဲဝင်လေနဲ့ထွက်လေနော်အဲ့ဒါဝင်လေထွက်လေတော့မှပဲကဲလို့မိမိခန္ဓာကိုယ်မှာဟာလားဝင်လေနဲ့ထွက်လေမွေးလာတဲ့အချိန်မှာဘယ်လိုကအရင်ဖြစ်မိခင်ဝမ်းကကျွတ်တဲ့အချိန်တုန်းကဝင်လေရင်ဖြစ်လားထွက်လေရင်ဖြစ်လားတတိထားမိလားဟမ်တက္ကမကြီးတွေထွက်လေကအရင်ဖြစ်တယ်တဲ့ဟုတ်လားဘာဖြစ်လို့တော့ဆိုတော့မိခင်ဝမ်းကကျွတ်လို့အပြင်ပလေးနဲ့မတွေ့ခင်မှာဝင်လေအရင်ဝင်လိုက်ရင်ပါးစပ်တို့နှခမ်းတို့နော်နာသီးနှာခေါင်းပေါက်တို့မှာရှိတဲ့ချွဲတွေကဝင်းနဲ့ရောက်သွားတယ်အသက်ရှူလမ်းကြောင်းပိတ်သွားတယ်ဒါကြောင့်မလို့အရင်ဆုံးတွန့်ထုတ်ပေးလိုက်ဒါစာမဆိုတာနော်ဘုန်းကြီးတို့ဓမ္မကြီးတွေလက်တွေ့တော့ဘယ်လိုရှိမလဲမသိဘူးဟုတ်လားစာမဆရာကတော့မိခင်ရဝန်းကကြွကြွချင်းအရင်ဆုံးတွန့်ထုတ်ပေးလိုက်တာဝင်းထဲကလေကိုအရင်အပြင်ကိုတွန့်ထုတ်ပေးလိုက်တာနော်ဘုန်းကြီးတို့ဒီဒီမြင်ဟာမကြည့်နဲ့လေတတိလိနေတဲ့လူတတိပြန်ရတာဝင်းနေနဲ့စလားထွက်နေနဲ့စထွက်နေနဲ့စတာ တပင်းချလဲဟင်းဆိုဟုတ်လားပြန်ပြီးတော့တတိယရခြင်းမှာထွက်လိမ့်နေစထွက်လိမ့်နေစတယ်လို့ထင်တယ်ပေါ့နော်အခုမွေးလာကစမှာကတာကတော့စတယ်ပါတာထွက်လိမ့်နေစတာဝင်လိမ့်နေစလို့ရှိရင်ချွဲတို့နော်နှက်တို့တလိတို့ဝင်နေဝင်ပြီးတော့အသက်ရှင်နိုင်အောင်ပိတ်သွားလိမ့်မယ်အဲဒါကြောင့်မလို့ထွက်လိမ့်နေစထွက်လေထွက်ပြီးတော့မှဝင်လေနဲ့ပြန်ရှုတာနော်ဒါမိကရဝံကကြွကြွချင်းဝါးကနေငိုလိုက်တာငိုလိုက်တဲ့အချိန်ဟာဒါထွက်လေထွက်သွားတဲ့အချိန်ပဲအဲ့ဒီတော့အာနနဲ့အပါနဝင်လေနဲ့ထွက်လေမိကရဝံကကြွတဲ့အချိန်မှာထွက်လေကစတယ်ပါဠိစကားလုံးကအာနပါနဟုတ်တယ်မလားအာနပါနအဲ့ဒါမိဂေယဝံကကျွတ်တဲ့အချိန်မှာဆိုရင်အာနထွက်လေနော်ပါဏကဝင်လေအာနကထွက်လေပါဏကဝင်လေအခုလိုဝိပဿနာတရားလုံးအထုတ်နေတဲ့ပုဂ္ဂိုလ်များကြတော့ဘယ်ကစဝင်လေကစတရားရှုမှတ်မယ်လို့ထိုင်လိုက်ကြတဲ့ကအရင်ဆုံးစလိုက်တာကဝင်လေဝင်လေလေးဝင်ပြီးတော့မှထွက်လေကိုပြန်ထုတ်တာအဲ့ဒီတော့တရားရှိမှတ်နေတဲ့အခိုက်အတန့်ကာလမှာအာနာကဝင်လေလားထွက်လေလားဝင်လေအာနာကဝင်လေပါနာကထွက်လေမိခင်ဝင်ကကျွတ်တဲ့အချိန်ကအာနာကထွက်လေပါနာကဝင်အဲ့ဒီလိုနှစ်မျိုးပြောပါတယ်အထက်ကရာမှာကိုစာထဲမှာကိုနှစ်မျိုးပြောတယ်နော်အဲ့ဒီတော့အာနာပါနာဆိုတာကဝင်လေနဲ့ထွက်လေကိုပြောတာလေကိုပြောတာဟုတ်လားလေကိုပြောတယ်ဆိုတော့လေသည်အရာဝတ္ထုတကူဟုတ်သလားမဟုတ်ဘူးလားဆိုတာကတော့မျက်စိနဲ့တော့မမြင်ရဘူးမမြင်ရပေမဲ့သူနဲ့အလားတရာတူတဲ့တရားတွေရှိတယ်ဘယ်လိုတွေလဲလို့မေးတော့ပထဝီအာဘောတေဇောဝါယောပထဝီဆိုတာဗာလဲမြေကြီးပရိဝိဒရာမြေကြီးအာဘောကရေဝါယောကလေတေဇောကမီနော်အဲ့တော့ဒီနေရာမှာဓာတ်မဟုတ်သေးဘူးပရိဝါယောအာဘောတေဇောဝါယောဆိုတာဓာတ်မဟုတ်သေးဘူးပဂတိမြေကြီးပဂတိလေပဂတိရေပဂတိမီဒီလိုရှိတာပေါ့နော်အဲ့ဒီမှာမြေကြီးနဲ့မီကတော့သူကမြေကြီးဆိုရင်လည်းအကောင်ထည်ကြီးတကူရှိတယ်လက်နဲ့ကန်ကြည့်လို့ရတယ်မီးဆိုလို့ရှိရင်လည်းအယောင်ရှိတယ်နော်ရေကဘာအယောင်ရှိလဲရေကဘာအယောင်ရှိလဲဘာအယောင်မှမရှိဘူးဟုတ်လားဘုန်းကြီးတို့စာလို့ရပြောရင်တော့ရေသည်မူလအယောင်ဘာမှမရှိဘူးလေကလည်းမူလအယောင်ဘာမှမရှိဘူးမရှိပေမဲ့လို့ရာဝတ္ထုတကူတော့မဟုတ်ဘူးလားဟုတ်လားအရာဝတ္ထုတခုတော့ဟုတ်တယ်အဲ့ဒီအရာဝတ္ထုဟာလေလို့ပြောပေမဲ့လေတခုတည်းမဟုတ်ဘူးရေလို့ပြောပေမဲ့လည်းရေတခုတည်းမဟုတ်ဘူးနော်အခုနပြောခဲ့တဲ့ပါလေပထဝီအာဘောတေဇောဝါယောမြေရေလေမိအဲ့ဒီလေးကိုပေါင်းထားတာနော်အဲ့ဒီလေးကိုပေါင်းထားတာမြေကြီးလည်းပါတယ်ရေလည်းပါတယ်လေလည်းပါတယ်မီးလည်းပါတယ်အဲ့တော့ရေထဲမှာမြေကြီးမပါပေမဲ့မြေကြီးရဲ့သဘောမရှိဘူးလားရှိတယ်။မြေကြီးဘာသဘောရှိ။မာသဘောပျော်သဘောအဲ့တော့ရေဆိုတော့ပျော်သဘောရှိတယ်ပေါ့နော်။နောက်တစ်ခါကျတော့လေရဲ့သဘောကောင်းမရှိဘူးလားရှိလား။ရေထဲမှာလေရဲ့သဘောရှိတယ်။ရေအသိပ်ပြင်းထန်လာရင်လေကဲသို့တုံအားဖြစ်လာတာပဲ။မြေသဘောကောင်းမရှိဘူးလားရှိလား။မြေဆိုတာဘာလဲပူတဲ့သဘောအေးတဲ့သဘောပူတာလဲမီးပဲအေးတာလဲမီးပဲရေမှာပူသဘောလည်းရှိတယ်ဤသဘောလည်းရှိတယ်ဒီတော့ပထဝီရဲ့သဘောတေဇောရဲ့သဘောအာဘောရဲ့သဘောဝါယောရဲ့သဘောအလုံးပေါင်းစုံပြီးတော့ရှိနေတာအဲဒီလိုပဲလေထဲမှာလည်းအတူတူပဲရေထဲမှာလည်းအတူတူပဲမြေကြီးထဲမှာလည်းအတူတူပဲပရိယာဘောတေဇောဝါယောအဲ့ဒါမြေကြီးတို့ရေတို့လေတို့မီးတို့ဆိုတာပဂရိရေပဂရိမီးပဂရိမြေပဂရိလေအဲ့ဒါတွေကပညာ ပရမတ်ကသူတို့ရဲ့သဘာဝသူတို့ရဲ့သဘာဝကပရမတ်ဒီလိုမြတ်စွာဘုရားသခင်ကရမေကြီးကအာနာပါနလို့ပြောတာအာနာပါနဆိုတာကဝင်လေနဲ့ထွက်လေသို့မဟုတ်ထွက်လေနဲ့ဝင်လေလေကိုပြောတာနော်လေကိုပြောတာဖြစ်တဲ့အတွက်အဲ့ဒီလေကိုရှုရင်သမထဖြစ်မလားဝိပဿနာဖြစ်မလားသမထပဲဖြစ်ဘာဖြစ်လို့တော့ပညာဖြစ်လို့အကောင့်ထဲရှိနေလို့เนาะအကောင့်ထဲရှိနေရင်အကောင့်ထဲကြီးကိုကြည့်တာဒီသမထဟုတ်ဘုန်းကြီးတို့သမထဖြစ်ခြင်းရဲ့နမိတ်ကမ္မထံ40အဲ့ဒီတည်းမှာပထဝီအာဘောတေဇောဝါယောမပါဘူးလားပါလားအဲ့ဒါတွေကိုကြည့်ပြီးတော့သမထဖြစ်တယ်စံနေရတယ်ပေါ့เนาะဒါကြောင့်မလို့ပထဝီတို့အာဘောတို့ဒီဇောတို့ဝါယောတို့သည်ဆံရခြင်းရဲ့အကြောင်းသူတို့ကိုကြည့်ရင်ဆံရမယ်တမာရီဖြစ်တဲ့ဆံရဝိပဿနာတော့မဖြစ်ဘူးဒါတော့ဝိပဿနာဖြစ်ခြင်းမာတယ်ဆိုရင်ဘာကိုကြည့်ရမလဲလေရဲ့သဘောကိုကြည့်ပထဝီရဲ့သဘောကိုကြည့်ဒီဇောရဲ့သဘောကိုကြည့်အာဘောရဲ့သဘောကိုကြည့်သဘောတွေ့မှဝိပဿနာဒါဘုန်းကြီးတို့ဝိပဿနာရှုတဲ့နေရာမှာအခြေခံပဲအရာဝတ္ထုတွေ့ရင်ပညာသဘောတွေ့မှာပရမတ်အရာဝတ္ထုကိုကြည့်နေရင်သမထသဘောကိုကြည့်မှာဝိပဿနာသမထနဲ့ဝိပဿနာခွာခြားချက်နော်သမထကဘာကိုကြည့်လဲပညာဆိုတဲ့အရာဝတ္ထုကိုကြည့်တယ်ဝိပဿနာကဘာကိုကြည့်လဲပရမတ်ဆိုတဲ့သဘောကိုကြည့်တယ်တော့သဘောမြင်မှဝိပဿနာဖြစ်တယ်ဟုတ်တယ်မလားဝိပဿနာရှုဝိပဿနာရှုဆိုပေမဲ့ဘုန်းကြီးတို့ပြိဋ္ဌာန်တွေသဘောကိုမြင်အောင်ကြည့်နိုင်မှဝိပဿနာဖြစ်တာသဘောကိုမြင်အောင်မကြည့်နိုင်ရင်ဝိပဿနာမဖြစ်ဘူးဒါလည်းအတော်များများမှားနေကြတာရှိတယ်နော်ဥပမာသိကြပါစို့နားတယ်ခြေထောက်ကနားတယ်ပေါင်ကကိုက်တယ်စသဖြင့်ဒါလေးကိုကြည့်ပြီးတော့ဝိပဿနာလို့ထင်နေတယ်ပေါင်ကနားတယ်ခြေထောက်ကကျင်တယ်အဲ့ဒီအမြင်တွေဝိပဿနာမြင်ဟုတ်ရလားဘောဘူးတမာရီနဲ့တရားကောင်းလာတဲ့အခါကျတော့လေထဲမှာမြောက်တက်နေတယ်ခန္ဓာကိုယ်ကြီးတရံလောက်ကြွားနေတယ်အဲ့ဒီလိုဖြစ်နေတာဝိပဿနာလားဘောဘူးနော်အဲ့တော့အရာယောကြည့်နေရင်ဝိပဿနာလားသမထလားသမထအတ္တနိမိတ်တွေမြင်နေတယ်အယောင်နိမိတ်တွေမြင်နေတယ်အလင်းတွေမြင်နေတယ်ဟုတ်လားအိမ်မက်လူလူမနေတာမြင်နေတယ်အကြမ်းမြင်နေရနေတယ်သာသည်ဘလူရဲ့အစွမ်းတော့သမထရဲ့အစွမ်းဝိပဿနာရဲ့အစွမ်းမဟုတ်ဘူးเนาะဝိပဿနာရဲ့အစွမ်းမဟုတ်ဘူးဝိပဿနာရဲ့အစွမ်းအင်းထဲမှာအရာဝတ္ထုပုံမှန်တတအကောင့်တခုမှမရှိဘူးအားလုံးဒီပါတွေလည်းသဘာဝတည်းကြည့်ပဲအဲ့ဒီသဘာဝတွေဟာဖြစ်လဲဖြစ်တယ်ပြည့်လဲပြည့်တယ်အမြဲတမ်းဖောက်ပြန်ပျက်စီးနေတာအရိဖောက်ပြန်ပျက်စီးနေတဲ့အဘာဝကိုမြင်မှဝိပဿနာဖြစ်တာပုံမှန်တရံအရာဝတ္ထုတော်တဲ့အတောင်းခက်ကိုမြင်ရင်ဝိပဿနာဖြစ်ပါမလားမဖြစ်ဘူးကောင်းကင်မှာကြွနေတယ်ဇံကြွနေတယ်ကောင်းကင်မှာမြောက်တဲ့နေတယ်အကြမ်းမြင်များသလိုအဝိညာဝေးကအရာဝတ္ထုတစ်ခုကိုလှမ်းမြင်တယ်လှမ်းကြားတယ်အနာဂတ်မှာဘာဖြစ်မယ်လို့ကြိုသိနေတယ်ဓမ္မရိယပရိယဆွမ်းလေသမထရယဆွမ်းဝိပဿနာရယဆွမ်းမို့ဘူးเนาะအဲ့ဒါကြောင့်မလို့ဒီနေရာမှာဝင်လေထွက်လေကိုရှုဝင်လေထွက်လေကိုရှုဆိုပေမဲ့ဝိပဿနာဖြစ်အောင်ရှုရင်ဘယ်လိုရှုမလဲသဘောကိုရှုဘယ်လိုရသဘောလဲလေရသဘောလေရသဘောကိုရှုเนาะလေရသဘောကိုရှုနိုင်ရင်တော့ဝိပဿနာဖြစ်တယ်အဲ့ဒီလိုမှမဟုတ်မင်းနဲ့လေဆိုတဲ့ပထဝီတက်ပထဝီအလေဆိုတဲ့ဝါယောအဲ့ဒါကိုကြည့်နေုံနဲ့တော့ဝိပဿနာဘယ်နည်းနဲ့မှမဖြစ်နိုင်ပါဘူးဟုတ်လားကဲကောင်းပြီဒါဖြစ်လို့ရှိရင်နောက်တစ်မျိုးပြောကြည့်မယ်ဝင်လေနဲ့ထွက်လေလို့မြတ်စွာဘုရားကအာနာပါနသတ္တသကလုံးလေးကိုဟောပြထားခဲ့ပြီအဲ့ဒီဝင်လေနဲ့ထွက်လေဟာဘယ်နေရာမှာဖြစ်တော့ဝင်လေနဲ့ထွက်လေဘယ်နေရာမှာဖြစ်တယ်လဲ ဝင်လာတာကဘယ်နေရာကနေဝင်လဲနာသီးပြားကနေဝင်တာနာသီးပြားကနေပြီးတော့လေကလေးဝင်လာတယ်တုံးဝင်လာတယ်ဝင်ပြီးတော့ဘယ်ရောက်သွားလဲရေကျက်ရောက်သွားရေကျက်ရောက်ပြီးတော့မှဝမ်းပိုက်ရောက်သွားတာကိုနော်အဲ့တော့လေရက်သွားရလမ်းတစ်လျှောက်ကိုကြည့်လိုက်မယ်ဆိုရင်ပထမနာသီးပြားပြီးတော့ရင်ကျက်ပြီးတော့ဝမ်းပိုက်ထွက်လျက်လမ်းကြောင်းကိုကြည့်လိုက်မယ်ဆိုရင်ပထမပါလေဝမ်းပိုက်ပြီးတော့ရင်ကျက်ပြီးတော့နာသီးပြားဒါကထွက်လျက်လမ်းကြောင်းနော်အဲ့ဒီလမ်းကြောင်းအတိုင်းလိုက်ကြည့်နေရင်ဘာဖြစ်မလဲသမထပဲဖြစ်မယ်နော်လမ်းကြောင်းအတိုင်းလိုက်ကြည့်ရင်သမထဖြစ်မယ်ဒီတော့ဖိုင်နံပရိသတ်တွေကယနေ့ဆွေးကြပါစို့ဘုရားမြတ်စွာဘုရားသခင်ကတော်မြတ်ကြီးသည်အာနာပါနနဲ့စခဲ့တယ်လို့ဆိုတဲ့စကားအရာဒါကိုဘုန်းကြီးတို့ပရိသတ်တွေလည်းပဲကိုယ်တိုင်အလုံးလို့ရင်နေယူလို့ရအောင်ဘုန်းကြီးအေးစစ်စစ်ပြောပြပေးနေတာအဲ့တော့ဝင်လေရဲ့အစသည်ဘာလဲနာသီးပြအလဲသည်ရင်ချင်အဆောင်သည်ဝမ်းပိုင်ထွက်လေရဲ့အစသည်ဝမ်းပိုင်အလဲသည်ရင်ချင်အဆောင်သည်နာသီးပြအဲ့ဒီဝင်လေထွက်လေကိုဒီတိုင်းပဲတမာရရခြင်းလို့ကြည်တာပါဆိုရင်တော့နာသီးပြားကနေပဲကြည်ကြည်ရင်ချင်းကနေပဲကြည်ကြည်ဝမ်းပိုက်ကနေပဲကြည်ကြည်အဓိကကလေကိုသိဖို့မလားဘယ်နေရာကပဲကြည်ကြည်ဘာသိဖို့ကြည်နေတာလဲလေကိုသိဖို့ကြည်နေတာအဲ့ဒါကြောင့်မို့လို့တမာရရယုံဆိုတဲ့ရွယ်ချက်နဲ့ကြည့်မယ်ဆိုရင်နာသီးပြားကကြည့်တယ်ရတာပဲရင်ချင်းကကြည့်တယ်ရတာပဲဝမ်းပိုက်ကကြည့်တယ်တမာရီမဖြစ်ဘူးလားဖြစ်လားဖြစ်နေတယ်ဒါကြောင့်မလို့တမာရီရရောင်လောက်ကြည့်တယ်ဆိုလို့ရှိရင်ဘယ်လိုပဲကြည့်ကြည့်မှန်တာပေါ့ဟုတ်လားအဲဝင်လေလေးဝင်လာတယ်နာသီးပြားကနေဝင်လာတယ်ဩတဖြည်းဖြည်းနဲ့ရင်ချင်းရောက်သွားပြီတဖြည်းဖြည်းနဲ့ဝမ်းပိုက်ရောက်သွားပြီဝမ်းပိုက်ရောက်သွားတဲ့အခါကျတော့ဝမ်းပိုက်ထဲမှာလှည့်လည်ပြီးတော့တစ်ခါပြတ်ထွက်တယ်အဲဝမ်းဘက်ကစာထွက်တယ်ရင်ကျက်ရောက်တယ်ပြီးတော့နှာသီးပြားနှုတ်ခမ်းပြားအဲ့ဒီနေရာကလေးကနေလေကလေးထွက်သွားတယ်အဲ့တော့လေဝင်တဲ့လမ်းကြောင်းရှိတယ်လေထွက်တဲ့လမ်းကြောင်းရှိတယ်ဟုတ်တယ်မလားအဲ့တော့တမာရီရဖို့အတွက်ဆိုလို့ရှိရင်အဲ့ဒါလေးကိုလိုက်ကြည့်နာသီးပြားကကြည်ကြည်ရင်ကျက်ကကြည်ကြည်ဝမ်းဘက်ကကြည်ကြည်ဓမ္မမောင်ရင်အစအဆုံးပဲကြည်ကြည်ကြည်ဝင်လေးလေးဝင်လာတယ်ဟောဘယောက်သွားပြီဘယောက်သွားပြီဘယောက်သွားပြီဟောဝမ်းဘက်ရောက်သွားပြီဝမ်းဘက်ရောက်သွားတဲ့အခါကျတော့တက်ကလေးများအောင်ထားလိုက်မယ်ဆိုရင်ဝမ်းဘက်ထဲမှာပဲလေကလေးဟာတင်းပြီးတော့နေတယ်အဲပြီးတော့ရှော့လိုက်တာနဲ့တပြိုင်တည်းဝင်လေးလေးဝင်လေးကနေပြီးတော့ဘာဖြစ်လာလဲထွက်လေဝင်လေထွက်လေဝင်လေထွက်လေဝင်လေထွက်လေအဲ့ဒီလိုလုပ်နေရင်ဝိပဿနာမဖြစ်ဘူးဒါပေမဲ့လို့လည်းပဲအချင်းဤတော့မဖြစ်ဘူးဘာရလဲတမာရီရတာပေါ့အဲ့ဒါကြောင့်မလို့တမာရီရဖို့ဆိုရင်နာသီးပြားကနေစောင့်ကြည့်ချင်းကြည့်ဝင်လေထွက်လေဝင်လေထွက်လေရင်ကျက်ကနေစောင့်ကြည့်ရင်လည်းရံကလေးမောက်လာတယ်ဝင်လေရံကလေးပြန်ကျသွားတယ်ထွက်လေဝမ်းပိုက်ကကြည့်ရင်လည်းပဲဝမ်းပိုက်ကလေးဖောင်းလာတယ်ဘာလဲဝင်လေဝမ်းပိုက်ကလေးပိန်သွားတယ်ထွက်လေမသိရဘူးလားသိရလားသိရတာပေါ့အဲ့ဒီတော့တမာရိယယုံလောက်ကြည့်တဲ့ယောဂီပုဂ္ဂိုလ်တယောက်သည်နာသီးပြားကပဲကြည့်ကြည့်ရင်ကျက်ကပဲကြည့်ကြည့်ဝမ်းပိုက်ကပဲကြည်ကြည်အဓိကဘာမြင်ဖို့ကြည်နေတာလဲလေကိုမြင်ဖို့ကြည်တာဘာကိုမြင်ဖို့လဲလေကိုမြင်ဖို့ကြည်တာလေကိုမြင်ဖို့ဆိုတော့လေသည်နာသီးပြားကဝင်လာတယ်နာသီးပြားကနေစောင့်ကြည့်တယ်ပြီးတော့ရင်ကျက်ရောက်သွားတယ်သိလိုက်တယ်ဝမ်းပိုက်ရောက်သွားတယ်သိလိုက်တယ်ပြန်ထွက်လာတယ်သိလိုက်တယ်ရင်ကျက်ရောက်လာတယ်သိလိုက်တယ်နာသီးပြားကနေတိုးထွက်သွားတယ်သိလိုက်တယ်အဲဒီလိုသိလိုက်ရင်သမထဟုတ်တယ်မလားဘာကိုသိလို့လဲလေကိုသိလို့လေကိုသိတာမို့လို့သမထ ထိုနည်းသာပါပဲမြေကြီးကိုသိရင်ဟောပါလေသမထပဲရေကိုကြည့်ရင်လည်းမြေကိုကြည့်ရင်လည်းသမထပဲဝိပဿနာဆိုတာကတော့အဲ့ဒီမြေကြီးကိုလည်းကြည့်ရမှာမဟုတ်ဘူးလေကိုလည်းကြည့်ရမှာမဟုတ်ဘူးရေကိုလည်းကြည့်ရမှာမဟုတ်ဘူးမြေကိုလည်းကြည့်ရမှာမဟုတ်ဘူးဘာကိုကြည့်ရမှာလဲသဘာဝလေးကိုမြင်အောင်ကြည့်အဲ့ဒီသဘာဝလေးကဝါယောထက်ဆိုတဲ့သဘာဝသည်တွန်းပြီးတော့သွားတယ်တွန်းပြီးတော့သွားတယ်ထောက်ကန်ပြီးတော့သွားတယ်ရွေ့ရွေ့ရွေ့ရွေ့သွားတယ်ငြိမ့်သက်ငြိမ့်သက်သွားတယ်ဒီလိုမလားအဲ့ဒါဒီဘလို့ရသဘောလဲဝါယောဆိုတဲ့လေးရသဘောဝါယောဆိုတဲ့လေးရသဘောနော်ဒီတော့ဝါယောကိုပရမတ်မြင်အောင်ပရမတ်အဲဝိပဿနာဖြစ်အောင်အထောက်တော့မယ်ဆိုရင်လေးရဲ့သဘောကိုမြင်အောင်ကြည့်။ဆိုကြပါစို့နာသီပြကတိုးဝင်လာရင်နော်နာသီပြကတိုးဝင်လာရင်တိုးတဲ့သဘောလေးတည်တည်လိုက်လိုက်မယ်။တိုးတဲ့သဘောလေးဒီပါလေ။သဘောပေါ်ဘယ်လိုရဲ့သဘောလဲ။လေးရဲ့သဘောပေါ်။ဩလေးဟာတိုးတဲ့သဘောလေးရှိပါလား။နော်။တိုးတဲ့သဘောလေးတိုးတဲ့သဘောလေးဖြစ်နေတယ်။တိုးတဲ့သဘောနားတဲ့သဘောကျင်တော့ဒါလေးတွေဖြစ်နေတယ်အဲ့ဒီတော့အဲ့ဒီလေးရဲ့သဘောလေးကလည်းပဲမိမိတို့ရဲ့သဏ္ဍာန်မှာဘုန်းကြီးတို့ပြိတ္တတွေစဉ်းစားကြည့်တာပြဉ္ဉ်နဲ့တွဲမြင်တော့ကတော့နာသီပြလည်းကြည့်လို့ရတယ်ရေကြံလည်းကြည့်လို့ရတယ်ဝမ်းပိုက်လည်းကြည့်လို့ရတယ်ဒီတော့ဆုံးရင်းကတော့တမထဖြစ်ခြင်းဝင်လေထွက်လေကိုကြည့်တမထဖြစ်ခြင်းဝင်လေထွက်လေကိုကြည့်ကြည့်တဲ့အခါမှာလဲနာသီပြကပဲကြည့်ကြည့်ရင်ကျင်ကပဲကြည့်ကြည့်ဝမ်းမိတ်ကပဲကြည့်ကြည့်အတူတူပဲဒါပေမဲ့ဝိပဿနာဖြစ်ခြင်းပါလဲဆိုရင်လေကိုမကြည့်ရတော့ဘူးလေရဲ့သဘောကိုပဲကြည့်ရတာပဲလေကလေးတုံသွားတယ်အသက်ကလေးရှူလိုက်တယ်အေးတဲ့သဘောပါလေသုံးမပူတဲ့သဘောပါလေသတိထားမိတယ်နှခေါင်းထဲမှာလေအေးတဲ့သဘောပါလေပူတဲ့သဘောပါလေသတိထားမိတယ်အဲ့ဒီအေးတဲ့သဘောပါပူတဲ့သဘောပါလေတဲ့ဒီဘုန်းကြီးတို့စာရီမာတော့ဘယ်လိုပြောတော့ဆိုတော့နှခေါင်းတူတဲ့လူမျိုးနဲ့နှခေါင်းရှည်တဲ့လူမျိုးနှစ်မျိုးရှိတယ်နှာခေါင်းတူတဲ့လူမျိုးကနော်နှာခေါင်းတူတဲ့လူမျိုးကလေးရဲ့သဘောဒီဘုမထင်ရှားတယ်လဲဆိုရင်နှုတ်ခမ်းပြားမှာထင်ရှားတယ်နှုတ်ခမ်းပြားမှာမွေးညင်းတို့လေးတွေရှိတယ်အဲ့ဒါလေးတွေတူတူပြီးတော့ဝင်သွားတယ်အဲ့ဒါကြောင့်မလို့နှုတ်ခမ်းပြားမှာထင်ရှားတယ်နော်နှာခေါင်းရှည်တဲ့လူမျိုးများကြတော့နာသီပြားမှာထင်ရှားတယ်ထင်ရှားမို့ထင်ရှားရင်ဒီမတူဘူးနော်အဲ့ဒီအရာလေးကိုကြည့်တိုးဝင်လာတယ်တိုးထွက်သွားတယ်တိုးဝင်လာတယ်တိုးထွက်သွားတယ်ဘာကိုကြည့်ပြီးတော့တိုးဝင်လာတယ်တိုးထွက်သွားတယ်လို့ပြောလိုက်ရတာတော့လေကလေးတိုးဝင်လာတယ်တိုးထွက်သွားတယ်ဘာကိုကြည့်ပြီးတော့တိုးဝင်လာရင်အေးတဲ့သဘောလေးသိလာတယ်တိုးထွက်သွားရင်ပူတဲ့သဘောလေးသိလာတယ်ခန္ဓာကိုယ်တက်ကိုပြင်ပကဝင်လာတာအပြင်ပကလေးတွေအေးနေတာကိုအဲဒါကြောင့်အေးတဲ့သဘောလေးပြတိထားမိတယ်ဝင်နဲ့ရောက်ပြီးသားလေးကြတော့ခန္ဓာကိုယ်ရဲ့အငွေ့နဲ့နှွေးနေတယ်အဲဒါနှွေးတဲ့သဘောလေးတွေ့ရင်ဝင်လေလားထွက်လေလားထွက်လေအေးတဲ့သဘောလေးတွေ့ရင်ဝင်လေအော်ဒါဝင်လေပဲထွက်လေပဲဝင်လေပဲထွက်လေပဲဒီလိုမသိရဘူးလားသိရလားအဲဒီလိုသိလို့ရှိရင်ဒါတဘာဝကိုသိတာမဟုတ်လို့ဗာသိတယ်ခေါ်လဲဝိပဿနာဉာဏ်ရတယ်လို့ခေါ်တယ်ဒီတော့အားလုံးခြုံငုံပြီးတော့ပြောလိုက်မယ်ဆိုရင်တမထနဲ့ဝိပဿနာသည်တမထကဘာတွေကိုကြည့်ရမှာလဲလေကိုကြည့်ဝိပဿနာကဘာကိုကြည့်ရမှာလဲလေရဲ့သဘောကိုကြည့်ဟုတ်လားအဲ့ဒါတမထဖြစ်ခြင်းရင်ခန္ဓာကိုယ်ရဲ့အစိတ်ပိုင်းနာသီးပြားရှင်းကြံဝမ်းပိုက်သုံးမျိုးလုံးကိုကြည့်ဝိပဿနာဖြစ်ခြင်းဘာကိုပဲကြည့်ရမှာလဲ ဝိပဿနာဖြစ်ခြင်းဘယ်နေရာကနေကြည့်ရမှာလဲသတိပြကနေကြည့်ဓမ္မလဲသူကတုံးဝင်တဲ့သဘောလေးတိုးထွက်တဲ့သဘောလေးထင်ရှားမှာပေါ့နော်ဒီဘယ်နေရာကသွားကြည့်လို့လည်းပါမလားမလဲဒီဘယ်နေရာကကြည့်သတိပြကနေကြည့်သတိပြကနေကြည့်တဲ့အခါကျတော့တိုးလာတယ်အေးသွားတယ်နောက်တစ်ခါတိုးထွက်တယ်နှွေးသွားတယ်အေးသွားတာဒီဝင်နေတာထွက်နေတာနွေးသွားတာဒီထွက်လေအဲ့ဒါလေးကိုကြည့်ပေးပါတော့အဲ့ဒါလေးကိုကြည့်ပေးမယ်ဆိုလို့ရှိရင်လေးကိုမြင်ပါလားတဘာဝကိုမြင်ပါလားအဲတဘာဝကိုမကြည့်ပဲနဲ့လေးကိုကြည့်ခြင်းနဲ့ဆိုရင်သမထလားဝိပဿနာလားသမထအဲတဘာဝကိုပဲကြည့်ခြင်းနဲ့ပညာကိုမကြည့်ခြင်းဘူးဝိပဿနာတယ်မဟုတ်လားအဲဒါကြောင့်မလို့သမထနာဝိပဿနာလုံးကနှစ်မျိုးတည်းမှာကိုကြိုက်တယ်လို့ပြည့်ပြည့်လို့ရတယ်တမာတိသမထအာကောင်းကောင်းနဲ့ဝိပဿနာရှိခြင်းမာတယ်ဆိုရင်အာနာပါနကမ္မထံကိုပညာအနေထားလက်ရှိအနေထားတိုင်းလည်းပဲကြည့်လို့ရပါတယ်နော်ကဲကောင်းမိတာဖြစ်လို့ရှိရင်ဘုန်းတော်ပရိသတ်တွေဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်ဝင်လေထွက်လေသည်ယုံလားနာလားဝင်လေထွက်လေသည်ယုံလားနာလားသိတာကနာနော်ဟုတ်ပြီအဲ့ဒီတော့ဝင်လေထွက်လေကယုံသိတာကနာနော်အဲ့တော့ဝိပဿနာရှုလို့တဲ့ယောဂိပုဂ္ဂိုလ်တယောက်သည်ဝင်လေထွက်လေဖြစ်နေတယ်ဝင်လေထွက်လေကိုသိနေတယ်သိတာကိုကြည့်နေတယ်ဆိုတော့ဝင်လေထွက်လေလေးဖြစ်တာကိုသိတယ်စဉ်းစားကြည့်စမ်းဝင်လေထွက်လေကိုသိနေရင်ပညာသိတာလားပရမတ်သိတာလားဘာသိတာလဲဟုတ်ပြီနော်ပညာသိတာဒီတော့ကဲဝင်လေထွက်လေနဲ့ဝိပဿနာဖြစ်အောင်ကြိုးစားခြင်းမာတဲ့ဆိုရင်ပညာကင်းမှဖြစ်မယ်ပညာမကင်းလို့မရဘူးနော်လေဆိုတဲ့ပညာမကင်းရင်မှန်လားမှားလားလေဆိုတဲ့ပညာကိုမြင်နေရင်မှန်လားမှားလားအဲမှားတယ်ဝိပဿနာမြင်နေမှားတာနော်တပ္ပဏမြင်နေတော့မမှားဘူးနော်မှားရင်ပါဠိလိုပါလဲတတိပုံမာရတိပါလဲဒီနေရာမှာပါဠိတိလဲတက္ကရာတိဒီတော့ဝင်လေထွက်လေကိုမြင်နေရင်တကယ်ရှိတယ်လို့မြင်နေရင်ပါလဲတက္ကရာတိဝင်လေထွက်လေကိုတကယ်ရှိတယ်လို့မြင်နေရင်တက္ကရာတိနော်တက္ကရာတိဒါကြောင့်မလို့ဝင်လေထွက်လေကိုမြင်နေခြင်းသည်မှန်ကန်သောအမြင်မဟုတ်သေးဘူးမှန်ကန်သောအမြင်မဟုတ်သေးတဲ့အတွက်တမ္မာဒိဋ္ဌိမဖြစ်ဘူးတမ္မာဒိဋ္ဌိမဖြစ်ရင်ဉာဏ်နဲ့မဲ့ခင်တွေကဖြစ်ပါမလားမဖြစ်ဘူးဒီတော့ဝင်လေထွက်လေကိုသိနေရင်ဒီပုဂ္ဂိုလ်ရဲ့အတိတ်ဒီမှန်ကန်တဲ့အတိတ်ဘယ်နည်းနဲ့မှမဖြစ်နိုင်ဘူးနော်ဒီတော့ဝင်လေထွက်လေကိုမသိဘဲနဲ့မှသိရမှာမဟုတ်ဘူးဘာကိုသိပေးရမှာလဲအဲသဘာဝကိုသိပြီသဘောကိုသိပြီအဲ့ဒီသဘောကိုသိပြီတဲ့အခါကျတော့လေးစရပုံမသနာစိတ်ထဲမှာပုံပေါ်သေးရလားမပေါ်တော့နှုတ်မို့ရင်ပုံပေါ်နေတယ်နော်ဒုဗ္ဗငါခြေလက်တဲ့ပုံပေါ်နေတယ်ဒုဗ္ဗငါခြေလက်တဲ့ပုံပုံစံနဲ့တွဲပြီးတော့မြင်နေရင်တမထဖြစ်နေမယ်ဝိပဿနာညာမဖြစ်ဘူးဒါကြောင့်ဘုန်းကြီးပြောချင်တာကဝင်လေထွက်လေကိုကြည့်ပြီးတော့ဝိပဿနာရှုလို့မရဘူးလားဆိုရင်ရပါတယ်ဟုတ်လားဝင်လေထွက်လေကိုကြည့်ပြီးတော့ဝိပဿနာရှုလို့မဖို့မရနိုင်ဘူးလားရနိုင်ပါတယ်ဒါပေမဲ့တော့ဝင်လေထွက်လေကိုကြည့်ပြီးတော့ဝိပဿနာရှုလို့ရနိုင်တယ်ဆိုပေမဲ့ဝင်လေထွက်လေဆိုတဲ့ပညာပျောက်ဖို့ကြတော့ခက်တယ်နော်ဝင်လေထွက်လေဆိုတဲ့ပညာပျောက်ဖို့ကြတော့နည်းနည်းခက်တယ်အဲ့ဒီတော့ခက်တာဖြစ်တဲ့အတွက်ဝင်လေထွက်လေကိုကြည်တိုင်းကြည်တိုင်းသဘောကိုကြည်သဘောကိုကြည်သဘောကိုကြည်ဆိုပေမဲ့ တကယ်တော့ကြတော့ဖဲစီစိတ်ရောက်နေတယ်။ဝင်လေထွက်လေဆိုတဲ့ပညာစီကိုပဲစိတ်ရောက်။အဲ့ဒါလို့စိတ်ရောက်နေရင်အဲ့ဒီအမြင်မှန်ကန်သောအမြင်မဖြစ်နိုင်ဘူး။ဟုတ်လား။ငါတော့တမျိုးပြောကြည့်မယ်။ဝင်လေထွက်လေကပညာ၊သိတာကပရမတ်။ဝင်လေထွက်လေကဘုန်းကြီးတို့အကောင့်ထဲရှိတယ်ဆိုကြပါစို့နော်။အဲတိရသဘာဝလေးကအကောင့်ထဲမရှိဘူးဟုတ်ပြီပညာနဲ့ပရမတ်လို့ပြောခြင်းပြောအကောင့်ထဲရှိတယ်မရှိဘူးလို့ပြောခြင်းပြောအဲ့ဒီမှာဝင်လေထွက်လေလေးကရုပ်ဆိုပေမဲ့သူရဲ့သဘာဝကိုသိဖို့ကြတော့နန္တရားမပါပဲသိပါမသိဘူးနော်နန္တရားမပါပဲသိဘူးနန္တရားပါမှသိတာကိုပြီးတော့ဝင်လေထွက်လေရဲ့တိတဲ့နံရဲ့စဖြစ်တုန်းကနံကြောင့်လေဖြစ်တယ်နံကြောင့်ရုပ်ဖြစ်တယ်နောက်ပိုင်းကျတော့ရုပ်ကြောင့်နံဖြစ်တယ်အပြန်အလှန်ကျေစွပြုပြီးတော့သူတို့ဖြစ်နေတာကိုဟုတ်တယ်မလားရုပ်ကြောင့်နံဖြစ်တယ်နံကြောင့်ရုပ်ဖြစ်တယ်အပြန်အလှန်ကျေစွပြုပြီးတော့သူတို့ဖြစ်နေကြအဲ့ဒီလိုဖြစ်နေတဲ့အခါကျတော့တိနေတာလေးကနံအဲ့ဒီတိနေတာလေးဒီတိတဲ့တိပြီးတော့ဖြစ်တယ်ဟုတ်ပြီဒါပေမဲ့တကယ်လို့ဝိပဿနာရှုပြီဆိုတဲ့အခါကျတော့လေကိုရှုရင်အဲပရမတ်ပညာလေကိုရှုရင်ပညာလေရဲ့သဘောကိုရှုရင်ပရမတ်ဟုတ်ပြီနော်အဲ့တော့လေကိုရှုရင်ပညာလေရဲ့သဘောကိုရှုမှပရမတ်ဆိုတော့အခုနကဘုန်းကြီးပြောခဲ့တာကလေရဲ့သဘောကိုကြည့်ကြည့်ပေမဲ့လို့လည်းပဲပုံမှန်တဲ့ပညာကမပြောက်ဘူးတကယ်လို့ကြည့်နော်ပုံမှန်တဲ့ပညာဆိုတာလေပေါ့နော်လေရဲ့အနေထားမပြောက်ဘူးတွန်းသဘောထုံးသဘောဆိုပေမဲ့လည်းပဲမိမိစိတ်ထဲမှာတွန်းသဘောထုံးသဘောတွင်မဲ့စိတ်ရောက်ယုံတဲ့ကိစ္စမရှိပေမဲ့လေစီကိုစိတ်ရောက်သွားမယ်ဆိုရင်ပညာဖြစ်သွားပြီအဲနန္တရားကိုတစ်ခါပြန်ရှုကြည့်ဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်နန္တရားကိုပြန်ရှုကြည့်အရင်လိုနန္တရားကိုပြန်ရှုကြည့်လိုက်တဲ့အခါကျတော့သိနေတဲ့နံလေးကိုအာယုံဆိုက်ပြီးတော့ကြည့်လိုက်တာနဲ့တပြိုင်တည်းလေရဲ့အနေထားလေးဇီကိုစိတ်ရောက်သေးလားစိတ်ကဘယ်ရောက်သွားလို့လဲသိတဲ့နံဇီကိုစိတ်ရောက်သွားလို့ဒီလိုမဟုတ်လားအဲ့တော့လေသည်ယုတ်သိတာကနံတကယ်ဝိပဿနာရှုတဲ့အခါကျတော့လေကိုရှုပြန်တော့လေပညာကမကင်းဘူးမကင်းတော့ရှုရတာအခက်အခဲရှိတယ်နံကိုရှုမယ်ဟုတ်ပြီနံကိုရှုတဲ့အခါကျတော့နံဆိုတာကတော့ပုံမှန်တရားအစကတည်းကမရှိဘူးမရှိတော့ရှုရတာမမှန်ဘူးလားမှန်လားမှန်မင်းမှန်냐တော့လဲပဲနော်မှန်မင်းမှန်냐တော့လဲပဲအဲ့ဒီနံဆိုတဲ့အသည့်လေးဟာရုပ်မပါပဲနဲ့တွဲပြီးသူ့ရည်သဘောတိုင်းပေါ်ပါမလားနာဆိုတဲ့အသည့်လေးဘယ်လိုကြောင့်ပေါ်လဲရုပ်ကြောင့်ပေါ်တာမလားဆရာပါဆိုဘာရုပ်လဲလို့မင်းရင်တော့ဟာရိယရုပ်ပေါ့နော်ဟာရိယရုပ်ရဲ့ဟာရိယမှာမနှောမှီတယ်မနှောမှာတွေးစရာဓမ္မယုံလေးကလာတတ်တဲ့အခါကျတော့တွေးတော်စိတ်ကလေးဖြစ်သွားတာကိုအဲ့ဒီတွေးတော်စိတ်ကလေးဖြစ်သွားတော့အဲ့ဒီတွေ့တော့စဘလူကြောင့်ဖြစ်တော့အာယုံဒေါတာတဲ့လို့ဖြစ်တာအဲ့ဒီအာယုံထဲမှာနော်ဘလူပါလဲယုံလဲပါလဲနံလဲပါလဲအဲ့ဒီတော့အဲ့ဒီနံတရားဆိုတဲ့သဘာဝလေးကိုဖွဲ့တဲ့ပြိသက်တွေကညံနဲ့ကြီးတော့မယ်ဆိုရင်ယုတ်မပါပဲနဲ့အဲ့ဒီအတိလေးကိုကြည့်ရတာဘယ်နဲ့လဲလွယ်ပါ့မလားယုတ်တာမရှိရင်အဲ့ဒီနေရာမှာအဲ့ဒီနေရာမှာနော်ဒီဘက်နေရာမဆိုလို့ဘူးဝင်လေထွက်လေကိုသိတဲ့နေရာမှာဝင်လေထွက်လေတဲ့ရုပ်တာမရှိရင်သိတဲ့နံပေါ်ပါမပေါ်ဘူးဝင်လေထွက်လေဆိုတဲ့ရုပ်အာယုံရှိလို့သိတဲ့နံလေပေါ်လာတာဝင်လေထွက်လေတဲ့ရုပ်အာယုံသာမရှိရင်သိတဲ့နံဖြစ်ပါမလားဒီတော့ဒီနံကိုရှုရင်ရုပ်ပေါ်ဘယ်နဲ့လဲပါနေတာပဲမပါဘူးလားပါလားနံကိုရှိရောကိုရောကိုပါနေတာပဲဒီလိုမလား ယုတ်ကောပါနေတာပဲလေယုတ်ကသဘာဝဆိုတဲ့ယုတ်ကိုမြင်ရင်ဒေါဘာရဲ့သဘာဝတဲ့ယုတ်ကိုမမြင်ဘဲနဲ့ပညာယုံမြင်နေခဲ့တော့အဲ့ဒီနံကလည်းတခြားနဲ့တွဲပြီးတော့ဖြစ်တဲ့နံလားပညာနဲ့တွဲဖြစ်တဲ့နံလားဟာပညာနဲ့တွဲပြီးတော့ဖြစ်တဲ့နံဆိုရင်သူ့ကိုရှိယုံတဲ့ဝိပဿနာဖြစ်နိုင်ပါမယ်လောရမလို့ဘူးနော်ဒါကြောင့်မလို့လက်တွေ့တော့လုံးတလုံးကြည့်ပေါ်လीနော်ဝင်လေထွက်လေနဲ့ဝိပဿနာဖြစ်နိုင်ပါတယ်ဒါပေမဲ့လို့လည်းပဲတကယ်တမ်းရှုကြည့်ပြီဆိုတဲ့အခါကျတော့ပညာမပြောက်ဘူးပုဂ္ဂိုလ်တ attva ကမပြောက်ဘူးအဲ့ဒီလိုမပြောက်ရင်ဝိပဿနာဖြစ်ပါမလားမဖြစ်ဘူးဒီလိုလို့ရှိတာပေါ့နော်အဲ့ဒီတော့ဒီနေရာမှာဘုန်းကြီးကုဏဗညာကနေပြောလိုက်တာလေဖရာလောင်ဗောဓိပင်နဲ့ရှုပြင်မှာအာနာပါနကိုရှုတယ်အခုဘုန်းကြီးပြောတဲ့အခက်အခဲတွေအရာမြတ်စွာဘုရားသည်သမထအနေနဲ့ရှုမလားဝိပဿနာအနေနဲ့ရှုမလားရှုမှာတော့ဝိပဿနာအနေနဲ့ရှုမှာပဲဒါပေမဲ့အခုပြောခဲ့ပြီလေတကယ်တမ်းဝိပဿနာရှုဖို့ဆိုတာဟာလွယ်ရလားမလွယ်ရင်ဘာပဲဖြစ်မလဲသမထပဲဖြစ်မှာပဲဟုတ်တယ်မလားဒါတော့မြတ်စွာဘုရားကိုယ်တိုင်အာနာပါနကိုရှုလို့ဘုရားဖြစ်လာခဲ့တယ်ဆိုပေမဲ့မြတ်စွာဘုရားလည်းဒီနေရာမှာသမထအမြင်နဲ့ရှုမလားဝိပဿနာအမြင်နဲ့ရှုမလားဆိုတာကိုဘုန်းကြီးတို့မနေ့ဖြန်ကြမှာဆက်ပြီးတော့ပြောကြတာပေါ့နော်ကဲဒီတော့အနိုင်စီလို့တော့ကြအောင်ဆို